မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ရွာလုံးကျွန်းနီးပါးနေအိမ်တွေမီးလောင်ကျွမ်းသွားတဲ့ကင်းမရွာကတန်ရှိနေတဲ့နေအိမ်တွေကိုစစ်ကောင်စီကမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကဆက်ပြီးပြောပြပါမယ်။
မကွေးတိုင်းပကုတ်ကူခရိုင်ထဲမှာဧပြီလ9ရက်နေ့ကစပြီးစစ်ကောင်စီကနေမီရှင်းလင်းမှုတွေလုပ်နေတာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တနင်္လာနေ့အထိပေါ့မြို့နယ်တောင်ပိုင်းဘက်မှာနေ့စဉ်ဆိုလိုတိုက်ပွဲတွေဖြစ်နေပါတယ်။ကြောက်ဦးကျွော်မှာတက်ဆွဲခဲ့တဲ့စစ်ကောင်စီတပ်တွေဧပြီလ18ရက်တနင်္လာနေ့ကကင်းမကျွော်ဘက်သွားစဉ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပေါ့မြို့နယ်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ်။
ဒီဘာကကြောက်ဦးမှာရက်တိုင်းနဲ့ကောင်းနေပြီကြောက်ဦးကတိုင်းနဲ့ကောင်းနေတက်ထူလာတာပြင်းမှမှာကျွန်တော်တို့နဲ့နိုင်ဖတော့ရင်ဒီဒေသခံပြည်ချက်တွေနဲ့ဤသို့မှုရှိပြီးတော့နိုင်ဖတော့ဤသို့မှုရှိတော့ဘာလဲလက်နဲ့ကြည့်တဲ့နိုင်ငံကအုံပြစ်တယ
်စစ်ကောင်စီတက်တွေစစ်ကြောင်းသွားစဉ်လမ်းမှာတွေ့တဲ့ဒေသခံတချို့ကိုဖမ်းဆီးခေါ်ဆောင်သွားပြီးအချို့ကိုရိုင်းနှက်ကပြန်လွှတ်ပေးခဲ့တယ်လို့ PDF ဘက်ကတော့ဒေသခံဘက်တွေကပါအခိုင်အမာပြောဆိုပါတယ်ကင်းမကြီးရနာမှာတိုက်ပွဲဖြစ်ခဲ့ပြီးနောက်စစ်ကောင်စီတက်နဲ့စစ်ကောင်စီကိုထောက်ခံအားပေးတဲ့ပြူစောထီးတွေဟာကင်းမရွာတွေကနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့လို့နေအိမ်20နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံသူကပြောပါတယ
်။နေအိမ်က20လောက်လောက်တော့ပြ။20လောက်ဆိုဒီလိုပြ။တိုးထဲမှာနေရတာသူများရွာတွေမှာတဲထောင်နေရတာဆိုတော့ညီငွေလိုမျိုးကြောင့်ကိုယ့်ရွေးဝဲနဲ့ကိုပဲပြန်ဆောင်နေမယ်ဆိုတော့အိမ်ရှင်နေလဲပါတယ်ခင်ဗျ။အဲ့ဒါလေဦးလောက်ရှိတယ်ခင်ဗျအဲ့ဒါတွေကတော့နှစ်ခါကျုပ်ဖြစ်တော်တာပေါ့ညာသူတို့ကအခုအသက်ထောက်တဲ့အိမ်လေးတွေကထပ်ရှူတာအရင်ချိုးပြီးလို့မဟုတ်တော့တိုးထဲမှာနေရတယ်တိုးထဲမှာနေရတာအမြရာထဲမှာထောက်နေရတာဆိုတော့ဒီကိုယ်ဝင်နဲ့ကိုယ်ပဲထောက်နေမယ်ဆိုပြီးအဲ့ဒါတွားထဲထောက်ထဲအဲ့ဒါအိမ်အသက်ကလေးတွေထောက်ခါသာဘွားအိမ်လေးတွေပေါ့ညာအဲ့ဒါလေးတွေကိုထပ်ချိုးတော့တာခင်ဗျအဲ့ဒါတစ်ထပ်ပေါ့အဲ့လူကြီးကတော့
ကင်းမရွာကိုမီးရှို့ပြီးဧပြီလ18ရက်ည7နာရီခန့်မှာပေါ့မြို့နယ်တောင်ပိုင်းနယ်စိတ်ဖြူမြို့နယ်ကြားကချောင်းဆောင်ရွာကနေအိမ်တွေကိုလည်းမီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်။ချောင်းဆောင်ကျေးရွာကနေအိမ်တွေမီးလောင်ကျွမ်းနေတဲ့မီးတောက်တွေကိုအဝေးကနေမြင်နေရတယ်လို့လည်းပြောပါတယ်။ည7နာရီခွဲကျော်တဲ့အထိမီးမငြိမ်သေးဘူးလို့ဒေသခံတွေကလည်းပြောပြပါတယ်။2023ဇွန်လ15ရက်နေ့ကကင်းမကျေးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ရွာတွေကနေအိမ်တွေမီးရှို့ခံရတဲ့အတွက်နေအိမ်150နီးပါးမီးလောင်ကျွမ်းခဲ့ပါတယ်။မီးရှို့မှုနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်ဆွဆွဲခဲ့ကြပါဗျ။အဲ့ဒီအချိန်ကတည်းကကင်းမကျေးရွာကပြည်သူအများစုဟာတောတောင်တွေထဲမှာနေထိုင်နေရပါဗျ။ဧပြီလ18ရက်တနင်္လာနေ့ကပေါ့မြို့နယ်တောင်ပိုင်းမှာမိုးတဲထန်စွာရွာသွန်းပြီးမိုးသီးတွေပါကျွေတဲ့အတွက်စစ်ဘေးဒုက္ခသည်တွေဒုက္ခရောက်နေတယ်လို့အဆိုပါဒေသခံကဆက်ပြီးပြောပါဗျ။
7နာရီခွဲလောက်မှာမီးရှို့ပြီးမှ7နာရီလောက်ကြာပြန်သွားပြီဆိုအဲ3နာရီကျော်ကျော်လောက်ကြာတော့မိုးရောလေရောလာမိုးသီးတွေရောကျတာဗျ။ကျွန်တော်တို့ရှိမှာအဲ့ဒါလေရောတိုက်အဲ့လိုတွေဖြစ်လို့တော်တော်ဒုက္ခရောက်ဖို့ရတဲ့တော်တဲ့တဲမှာထောက်နေရတယ်ဆိုတော့နောက်ထပ်တစ်ဆင့်စစ်သားတွေအဲ့ဒီပြစ်ခတ်တာတွေဖြစ်တယ်ဆိုပြီးမှရှင်မြောင်တော်ကြတွေကိုထဲတွေနော်တွေရောလူတွေရောအကုန်လုံးထွက်ပြေးပြေးနေတဲ့အချိန်မှာတချို့ကဝေးဝေးပြေးတဲ့လူကကိုယ့်နဲ့ကိုယ်ပြန်မရောက်ခင်မှုလမ်းနဲ့မိုးတွေလေတွေမိုးတီးတွေလည်းအဲ့လိုပြီးခဲ့ကြအနာနီနီတွေကြီးတဲ့လူကတော့ကိုယ့်နဲ့ကိုယ်ပြန်ရောက်ခင်တော့လွတ်ထားဖို့အဲ့လိုတွေလည်းရှိတယ်ကြ
ဧပြီလ9ရက်ကစလို့ပေါ့မြို့နယ်တောင်ပိုင်းမှာစစ်ကောင်စီတပ်တွေနေမြေရှင်းလင်းနေတဲ့အတွက်နေအိမ်400နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံ1100ကျော်ဟာစစ်ဘေးဒုက္ခသည်အဖြစ်တောတောင်တွေခိုလုံနေကြရပါတယ်ခင်ဗျာ